ရန်ကုန်မြို့ကတက်ကြီးစာပေပညာရှင်များပူဇော်ကြတော်ပွဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတချိန်ကစစ်ထောက်လန်းရေးမှုချုပ်ဦးခင်ညွန့်ကိုတရင်တနည်းနှုတ်ဆက်ဆက်ဆံပြီးအများအနည်းတူကြောခဲ့တဲ့လို့ရဟာ NLD ပါတီအပေါ်ရိုက်ခတ်မှုရှိစေတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တအူးကဝေဖန်လိုက်ပါတယ်ဒီမိုကရေစီရေးလှုပ်ရှားမှုကိုဖြိုခွင်းရာမှာလက်တံပြောင်သူအဖြစ်နာမည်ကျော်ကြားခဲ့သူတအူးအပေါ်ပြည်သူလူထုမဲနဲ့တင်မြှောက်ခဲ့တဲ့ဝန်ကြီးချုပ်တအူးကအခုလိုပြုမှုဆက်ဆံခဲ့တဲ့လို့ရဟာမသင့်တော်ကြောင်းပြည်ပခြေဆိုင်ဝိုင်းရင်ဆိုင်ရေးဆရာတချို့ကလည်းဝေဖန်လိုက်ကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတင်ပြမှာပါမြန်မာနိုင်ငံဆိုင်ရေးဆရာအသင်းကကြီးမှုကျင်းပတဲ့1380ပြည့်နှစ်မြန်မာနိုင်ငံစာဆိုတော်နေ့အထိမ်းအမှတ်အဖြစ်33ကြိမ်မြောက်တက်ကြီးစာပေပညာရှင်များပူဇော်ကြတော်ပွဲအခမ်းအနားကိုဒီဇင်ဘာ29ရက်မနေ့9နာရီကရန်ကုန်မြို့တော်ခမ်းမမှာကျင်းပခဲ့တာပါအဲ့ဒီပွဲကိုဖိတ်ကြားတဲ့တက်ကြီးစာရေးဆရာတွေထဲမှာစစ်တောက်လန်ရေးညွှန်ကြားရေးမှူးချုပ်ဟောင်းဗိုလ်ချုပ်ကြီးခင်ညွန့်ကိုလည်းဖိတ်ကြားခဲ့ပါတယ်အသက်80ရှိပြီဖြစ်တဲ့ဦးခင်ညွန့်ဟာမှောင်ဝန်းသားခင်ညွန့်ဆိုတဲ့ကလောင်နာမည်နဲ့စေအစိုးရလက်ထက်သူ့အတွေ့အကြုံတွေကိုရေးသားတဲ့စာအုပ်အနည်းငယ်ထုတ်ဝေခဲ့ပူးပါတယ်အဲ့ဒီတက်ကြီးစာပေပညာရှင်ကြတော်ပွဲကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလည်းတက်ရောက်ခဲ့ပြီးဦးခင်ညွန့်ကိုတရင်တနည်းနှုတ်ဆက်တာအပြင်အများအနည်းတူအောက်ကနေထိုင်ကြော့ခဲ့တဲ့လို့ရကြောက်ဦးဖြိုးမင်းသိန်းအပေါ်လူမှုကွန်ရက်မီဒီယာပေါ်မှာဝေဖန်သံတွေကျေလောင်ခဲ့ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ဒီလို့ရဟာ NLD ပါတီအပေါ်ရိုက်ခတ်မှုတစုံတရာဖြစ်စေတယ်လို့ရန်ကုန်တိုင်းဒေသကြီးစိတ်ကြီးခနောင်တူမြို့နယ် NLD လွှတ်တော်ကိုယ်စားလှယ်ဒေါ်စန္နာမင်းကထောက်ပြပါတယ်ကိုကကောင
်းဆောင်ပြောဖြစ်မယ်ဆိုရင်ကိုယ်တခုကိုတက်တယ်လို့ဆိုရင်ကျမတို့ကလာဒီပေးရဘယ်သူလုပ်တဲ့ပေးလဲအဓိကဘယ်သူတွေရောနာမှာလဲဘယ်သူတွေကိုဖိတ်ထားတာလဲတက်တယ်နဲ့ပေးလားမတက်ဘူးနဲ့ပေးလားဆိုရဟာအမေးတိုင်းကျမတို့ကကြည့်ရတယ်နော်မကြခင်လုံးဝဆိုလို့ရှိရင်ဟလာဒီနိုင်ငံတော်နဲ့တက်ဆိုင်နဲ့တက်တော်ပိုင်းထိပ်ပိုင်းခေါင်းဆောင်တွေအကုန်လုံးတရမယ်ပေးရီမတက်ပြင်းမဲ့ပေးရီဆိုတဲ့ဟာကိုတရားဝင်ကြီးညာချက်ထုတ်ပြန်ထားရတယ်ရှိပါတယ်။ဟိုဒီနိုင်ငံတော်ဝင်ကြီးထားတဲ့နိုင်ငံတော်ကနိုင်ငံတော်ကကျင်းပတဲ့ပေးရီအစိုးရကတက်ဆိုင်တဲ့ပေးရီကိုတက်လို့ရတယ်။ဒါပုဂ္ဂလိကကကျင်းပတဲ့ပေးရီဆိုရင်မတက်ပါမယ်လို့ပြောတာရှိပါတယ်။ဒါပေမဲ့တချို့ကိစ္စရတဲ့ဟာကိုဒီပါတီဝင်တယောက်ချစ်ခဲ့တဲ့ဆိုလို့ရှိရင်ကျမတို့ဟာကိုယ်လက်ထက်ကိစ္စရတဲ့အားလုံးကကိုယ့်ရဲ့ပါတီကိုတွားပြီးတော့ကောင်းတဲ့ကိစ္စဆိုရင်ကောင်းတဲ့အကျိုးမကောင်းတဲ့ကိစ္စဆိုရင်မကောင်းတဲ့အကျိုးခံစားရနိုင်ပါလိမ့
်မယ်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်တဲ့စာရေးဆရာမမင်းငင်းကတော့တက်ကြီးစာပေပညာရှင်တွေထဲမှာဦးခင်ညွန့်ကိုထည့်သွင်းဖိတ်ကြားခဲ့တဲ့ကိစ္စဟာလွဲမမှုတစ်ခုဖြစ်တယ်လို့သုံးသပ်ပါတယ
်။ကျမတို့စဉ်းစားရမှာကတက်ကြီးစာရေးဆရာတို့ကျမတို့ကကုန်တက်ပြီးတော့လေးစားရလောက်တဲ့လူဆိုတာကျမတို့မှာအဆင့်တန်းတစ်ခုရှိတယ်သူတို့ရဲ့စာတွေကိုဘယ်လောက်ထိပြည်သူလူထုကလက်ခံတယ်လဲပြည်သူလူထုရဲ့ကြားတွေကိုသူတို့စာတွေကဘယ်လောက်ဩဇာလွှတ်မိုးတယ်လဲသူတို့ရဲ့ရေးတဲ့စာတွေဘယ်လောက်စေတနာပါလဲဆိုတာကမူတည်ပြီးတော့မှကျမတို့ကစာရေးဆရာဆိုတာကိုလည်းသတ်မှတ်ရတယ်ပြီးတော့အဲ့ဒီစာရေးဆရာရဲ့ဝါတပါဆိုတာကိုလည်းသတ်မှတ်ရတယ်ဆိုတော့ဒီဥခိညွန့်ရဲ့စာတွေကိုလူဘယ်လောက်ကဖတ်တယ်လဲဘယ်လိုအနေထားနဲ့ဖတ်တယ်လဲကြီးညိုလေးစားတဲ့စာရေးဆရာအနေနဲ့ဖတ်သလားဆိုတဲ့တံငွေစနာလိုက်ရင်ကိုသူကဆိုင်ရေးဆရာဖြစ်ထိုက်သလားမဖြစ်ထိုက်သလားဆိုတာကျမတို့သိပြီးသားလို့ထင်ပါတယ်အဲ့တော့အခုသူ့ကိုတက်ကြီးပူဇော်ပွဲဒီမှာထည့်ပြီးတော့ပူဇော်ရလောက်အောင်ဆိုင်ရေးဆရာရဲ့ဂုံပုတ်တင်နဲ့ဂုံတိတ်ခါတွေနဲ့ကိုက်ညီပြီလားဆိုတာကိုစဉ်းစားစီခြင်းတယ်လို့ကျမကတော့အဲ့လိုပဲမြင်ပါတယ်ဒီဆိုင်ရေးဆရာတွေနှုတ်ထွက်တယ်ဆိုတဲ့ကိစ္စမှာကျမသာမြန်မာပြည်မှာရှိရင်ကျမလည်းထိတ်ဆုံးကနှုတ်ထွက်တဲ့သူဖြစ်မှာပါပဲ
အမျိုးသားပြန်လည်တင့်မြတ်ရေးအတွက်ဦးဖြိုးမင်းသိန်းကဦးခင်ညွန့်ကိုအခုလိုဆက်ဆံတာဖြစ်နိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဒီအချက်ကိုသဘောမတူသူကတော့လန်ဒန်မြို့မှာနေထိုင်တဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်ဖြစ်ပါတယ
်။ဗမာအများစုကအပတ်မရှိတဲ့အတွက်ပင်ကားဝတ်တဲ့တကူဝိုင်းပြီးတော့ရှိခိုးကြတဲ့ဗမာအစင်လာရှိတာပေါ့။အခုလည်းအဲ့လိုဖြစ်နေတာပေါ့။ဒီဘူခင်ညို့ကရင်းနှုံးကလာဘောက်ပဲဆိုးဆိုးအခုတော့လူကောင်းဖြစ်သွားပြီဆိုပြီးတော့ဝင်းကျုပ်ကစရှိခိုးတော့ဂျန်တဲ့လူတွေအကုန်လုံးထိုင်ရှိခိုးရမယ်ပုံဖြစ်နေတာပေါ့။နောက်တိုင်းကမှဒီမဟုတ်တာလုပ်တဲ့လူဆိုရင်လူဖွဲ့စည်းတဲ့မှာပြန်ဝင်မှုကမလွယ်ဘူး။အပြစ်ရှိတဲ့လူကဝင်ကားရတယ်။အခုဗမာပြည်မှာအမျိုးသားပြန်လည်ပြည်ပြန်ရေးပါညာဆိုတာဒါဒီစစ်ဘုလူသားသမားတွေကသူတို့မဟုတ်တာလုပ်တယ်ဆိုတာဘယ်ကောင်မှဝင်ခံတာမှမဟုတ်ပဲ။အဲ့ဒီကောင်တွေဖုန်းကြီးဝင်အကုန်တိုင်ရှိခိုးကြအောင်ပါ
။တကယ်တော့တက်ကြီးစာပေပညာရှင်ပူဇော်ပွဲမှာဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကိုဖိတ်ကြားခဲ့တာကမဖြစ်သင့်တဲ့လို့ရလို့အမေရိကန်နယူးယောက်မြို့မှာနေထိုင်တဲ့စာရေးဆရာနဲ့ကဗျာဆရာကြီးမောင်စွမ်းကြီးကပြောပါတယ်
။ခင်ညွန့်တို့ကစစ်စိုးရလက်ထက်မှာစာရေးဆရာတရင်သားဆရာတွေကို ထောင် သွင်း တာ အချင်း ချ တာ ရိုင်း နဲ့ တာ တွေ့ အောင် လုပ် တာ အဲ့ အဲ့လို လူ မျိုး ဟာ ဟို လာရင် တော့ မှ ဆီး ပြီး တော့ ဖနောင်း နဲ့ ပေါက် တော့ မှာ လေ အဲ့လို လူ မျိုး ကို ဖိတ် တယ် ကြား တယ် တွေး ဆုံ နေ ဆို တဲ့ ဥစ္စာ ဟာ တွေ့ တဲ့ လူ တွေ ဟာ အမတန် ကို ပဲ ဟဲ့ နိုင်ငံ ရေး အမြင် ရော စာပေ အမြင် ရော အမတန် အောက် တန်း ချ တယ် လို့ ကျွန်တော် ကတော့ ယူ ဆ တယ် လေ တလောက် ထိ အောင် တယ် လား တလျှောက် လုံး တိုင်း ပြီး ကို ဖိနှိပ် နှိပ် ဆက် လာ မှာ ထိတ် တန်း က ပါခဲ့တဲ့လူတယောက်ကိုလူရသွင်းပြီးတော့လုံးဝမဆက်ဆံတဲ့မျိုးရအဲ့ဒါလို့ပဲပြောကြပါလေ
ရခိုင်တိုင်းဝန်ကြီးချုပ်ကတော့ဒေါခင်မီကျွယ်ကတော့ဗိုလ်ချုပ်ခင်ညွန့်ကြောင့်ဘဝတွေမိသားစုတွေပျက်စီးခဲ့ရတဲ့အတွက်စနေနေ့မှာကျင်းပခဲ့တဲ့စာပေတက်ကြီးပူဇော်ပွဲကိုကန့်ကွက်ကြောင်းသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်ဒါအပြင်ဒီတက်ကြီးပူဇော်ပွဲသတင်းတွေတက်လာပြီးနောက်ပိုင်းစာရေးဆရာအသင်းကနေနှုတ်ထွက်ကြောင်းကြေညာတဲ့စာရေးဆရာကဗျာဆရာတွေရှိသလို NLD ပါတီဝင်နဲ့လွတ်တော်ကိုယ်စားလှယ်တွေမြန်မာနိုင်ငံရေးအတိုင်းဝိုင်းကြားမှာလဲဒီကိစ္စအပေါ်ပြင်းထန်စွာကန့်ကွက်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ